စကိုင်းတိုင်းပလဲမြို့ကိုဒေသကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ပေါင်းစုံကနေမင်းညကဝိုင်းထားလိုက်ပြီးမြို့ရင်းမှာလည်းရဲစခန်းနဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်တာတွေရှိနေပါတယ်မနေ့မနေ့ပိုင်းကနေနေ့လယ်ပိုင်းအထိရဲစခန်းကိုဝိုင်းဝန်းတိုက်ခိုက်ရမှာရဲသုံးဦးတေဆုံးခဲ့တယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းလွတ်တော်ရွေးကောက်ခံကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်
အပလဲမျိုးမျိုးကိုကျွန်တော်တို့ဒီရင်းဝင်ထဲမှာရှိတဲ့ဒီပကဖတွေအဲပီဒီအက်တိုင်ရင်နေပေါ့နော်ပီဒီအက်တိုင်ရင်နေဖွဲ့ပေါင်း22ဖွဲ့ရနေပြီးတော့အဲကျွန်တော်ဝင်ပြီးတော့တိုက်လိုက်ပေါ့နော်ခဏခွဲလောက်မှာမျိုးလေးဟိုစတိုက်တယ်7နာရီလောက်မှာဒီရဲစခန်းနဲ့ထူယုံရဲနောက်ပြီးတော့သူတို့တက်ဆွဲနေတဲ့ခြံကြော3နေရာအဲတိုင်နဲ့တိုက်တော့ဒါမဲ့အဲကျွန်တော်အကုန်လုံးအသိမ်းပိုက်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့နော်7နာရီလောက်ကနေပြီးနေလေ7နာရီလောက်ထိအေးတိုက်ပွဲဖြစ်နေတယ်အစနေညနေကျတဲ့ဘက်ကနေသူကစစ်ကြောင်းနဲ့အောက်ခွဲပြီးတော့ပလဲကိုဝင်လာနေတာပေါ့ဝင်လာတဲ့အခုချိန်ရှိတော့မြူတဲကိုမရောက်သေးဘူးဂျုံကားကြီးလာတဲ့ချိန်ပြီးတော့နည်းနည်းနောက်ပြန်ဆုတ်လိုက်တာမြို့ PDF ရဲဘော်ကြီးကဝိုင်းထားတယ်ဝိုင်းထားတယ်နောက်ပြီးတော့မြို့တော်မှာလည်းကျွန်တော်တို့မြို့ထဲမှာလည်းရှိနေတယ်နေရာယူထားကြတယ
်မနေ့ကတိုက်ပွဲမှာအရက်သားတဦးသေဆုံးပြီးဒဏ်ရာရရှိသူ2ဦးရှိတယ်လို့လည်းသိရပါတယ်ပလဲမျိုးကံတွေကတော့မျိုးကံတွေခိတ္တရှောင်နေကြရပြီးရဲနဲ့တပ်မိသားစုဝင်တချို့ပဲမျိုးထဲမှာကျန်တော့ပါတယ်ပလဲမျိုးကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနေတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာဒေသခံကာကွယ်ရေး PDF တွေစုပေါင်းတိုက်ခိုက်လို့ဆလင်းကြီးမျိုးနယ်ခြေတဲ့ကျေးရွာရဲစခန်းကနေစုခွာသွားကြတာလို့ PDF ခေါင်းဆောင်တဦးဖြစ်တဲ့ BOIC ကပြောပါတယ်အဲ့ဒီသုတ်ခွာသွားတဲ့အထက်ကစစ်ကောင်စီတပ်ဟာမူလကပလဲမျိုးကနေလာခဲ့တာဖြစ်ပြီးဒီလနိုဝင်ဘာ12ရက်နေ့ကဆလင်းကြီးမျိုးနယ်ခြေတဲ့ကျေးရွာရဲစခန်းကိုစစ်ကူလာခဲ့တာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီစစ်ကောင်စီစစ်ကူတပ်ဟာပလဲနဲ့ဆလင်းကြီးကြားကကျေးရွာတူဟာကိုမိရှို့ခဲ့တယ်လို့လည်းပြောပါတယ်။ဒေသကာကွယ်တပ်ဖွဲ့ PDF တွေကလည်းလမ်းတလျှောက်ကြားပြတ်တိုက်ခိုက်ခဲ့ကြတဲ့အတွေ့အဲဒီစစ်ကောင်စီတပ်ဖွဲ့တွေအကြအဆုံးရှိပြီးလက်နက်လေးလက်သိမ်းဆည်းရရှိမိတယ်လို့ဆိုပါတယ်ကျေတဲ့ကြီးဝါကရဲစခန်းကိုသူတို့ဒေသကာကွယ်ရေး PDF ပူပေါင်းတပ်ဖွဲ့ဝင်တွေကဒီလနိုဝင်ဘာလ12ရက်နေ့ကလေးကနေတိုက်ခိုက်ခဲ့ရာမနေ့ကတော့စစ်ကူလာတဲ့စစ်ကောင်စီတပ်တွေနဲ့အတူရဲတပ်ဖွဲ့ဝင်တွေကသူတို့မိသားစုတွေကိုခေါ်ပြီးပလဲမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ PDF ခေါင်းဆောင် BOIC ကပြောပါတယ်
ကမချန်နေတဲ့ပစ္စတာလေးကိုဝိုင်းနေတယ်ဆိုတော့ဒီကိစ္စကတော့ကျွန်တော်ဝါတယ်ဒီစလာရဲ့ဘုံကဒီကြတော့သူကသူစကန်းကိုထိုင်စကန်းပါရှိရဲ့ရေရောစစ်သားတွေရောပြောင်းမှရှိအောင်သူကအကုန်လုံးဖြတ်ပြီးသူများရောအဲဒီကနေကသူကတော့ဖြတ်သွားတယ်ဒီလိုပဲပြရပါလေ
အခုဆိုရင်ချင်းပြည့်အနောက်ဘက်စကိုင်းတိုင်းနဲ့မကွေးတိုင်းအဆက်ကဆလင်းကြီးမြို့နယ်ခြေတဲ့ကျေးရွာကို PDF တပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးအနီးဝန်းကျင်ကျေးရွာတွေကစစ်ဘေးဒုက္ခသည်တွေလည်းသူတို့ရဲ့ကျေးရွာတွေကိုပြန်လည်ဝင်ရောက်လာကြပြီဖြစ်ပါတယ်ခင်ဗျာ